ဟုတ်ကဲ့ရှင်ဒီနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဒီ UP DJC အဖွဲ့ဝင်တွေဒီနေ့နေပြီးတော့มาတွေ့ကြမယ်ဆိုတော့ဘာတွေများဆွေးနွေးဖို့တွေအဓိကရှိမလဲရှင်ဟုတ်ကဲ့
အခုကျွန်တော်တို့2015ခုနှစ်ရဲ့ဒီအော်တိုဘာလ15ရက်နေ့မှာ NCA ထိုးခဲ့ပါတယ်တော့ NCA ရဲ့တက်ဆန်းချက်တွေဟာနိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်ဖို့ပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကို UP DJC ပေါ့ဒီတော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆိုတဲ့ဒီကော်မတီကနေဆိုတာဝန်ရှိတယ်ဒီကနေ့ကျွန်တော်တို့ဆက်လုပ်ရမယ်ဆိုတော့ NCA ရဲ့စာချုပ်မှာပါပါခဲ့ဒီဆက်လုပ်ရမယ့်အထက်မှာအစိုးရတက်မတော်လွတ်တော်နိုင်ငံရေးပါတီများတစုတိုင်းနယ်လှမ်းပြည်များတစုဆိုတဲ့သဘောမျိုးပေါ့လေကျွန်တော်တို့ဒီပါရေးခဲ့တာပေါ့နော်ရေးခဲ့တော့အဲ့တော့အခုအထိတော့အစိုးရတက်မတော်လွတ်တော်16ဦးတိုင်းနယ်လက်နက်ကန်16ဦးနဲ့နိုင်ငံရေးပါတီ16ဦးဆိုပြီးတော့အခု2015အောက်တိုဘာမှာဖွဲ့ရပါတယ်အခုဒီနေ့လုပ်မဲ့ဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်မယ်လို့တွေးရပါတယ်ဖိတ်စာတွေလည်းဝေထားတော့ UP DJC ရဲ့ပုံမှန်ပေါ့လေကျွန်တော်တို့လုပ်ငန်းတွေမလုပ်ခင်မှာတော့နိုင်ငံတော်အတိုင်ပင်ခံအနေနဲ့စိုးရတဲ့ဘက်ကနေပြီးတော့ညီညာရေးနဲ့ပတ်သက်တဲ့ပေါ့လေနောက်ထပ် policy တချို့ကိုလည်းဒီမှာရှင်းနိုင်မယ်လို့တော့ပြောလည်ထားတယ်ဗျ
ဟုတ်ကဲ့အဲ့ဒီမှာတွေ့ရတာကဒီအစိုးရတက်မတော်လွှတ်တော်က16ဦးဆိုတဲ့ခါကျတော့တက်မတော်ဘက်က5ဦးတက်မယ်လို့လည်းသိရပါတယ်ဆိုတော့ဒီတက်မတော်ဘက်ကိုကိုစားပြုပြီးတက်မယ်5ဦးကအရင်အဖွဲ့တွေကလူတွေပဲလားရှင်ဒါမှမဟုတ်ရှင်အစ်စ်တွေဖြစ်မလားဦးလောက်မောင်ရွှေတို့ဘယ်လိုသိထားရပါလဲရှင
်တက်မတော်ကိုစားပြုပြီးတော့တက်မယ်5ဦးကတော့အရင်လုံးဝလည်းကျွန်တော်တို့ပါခဲ့တဲ့လူတွေကိုဖိတ်ကြားထားတာတော့တွေ့ရခင်ဗျာတက်မတော်ဘက်ကတော့ပြည်ရပုစုကြီးတမောင်ဝင်းပြည်ရပုစုကြီးညေးဦးခင်ကျော်ဦးတော့ဦးကျော်စုံနိုင်ဦးတော့ဘုဇုံမြင့်ရယ်နဲ့ဒီဖြစ်ထွန်းလာဆိုတော့ပြစ်ရတာပေါ့
ဟုတ်ကဲ့ရှင်ဒီတော့ UP DJC ကသမရဦးသိန်းစိန်လက်ထက်ကဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဆိုတဲ့အခါကျတော့ဒီ UP DJC အစ်စ်ပြန်ဖွဲ့ဖို့အစီအစဉ်ရှိမလားအဲ့ဒါကအဓိကကြမလားရှင်ဦးလောက်မောင်ရွှေတို့ဘယ်လိုသိထားပါလဲရှင်ဟုတ
် SCA မှာပြတ်ထန်းလာတာက UP DJC ရှိရမယ် UP DJC ကနိုင်ငံရေးဆွေးနွေးပွဲကိုဆက်လုပ်ရမယ်လို့ပြတ်ထန်းလာတယ်ဒါပေမဲ့အဲ့လိုမျိုးလုပ်ဖို့အတွက်ဒီ framework ပေါ့လေကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲ framework ဆွဲတဲ့အခါမှာ UP DJC member ဘယ်လောက်ထားရမယ်လို့ဒီ NC မှာတော့မပြောထားဘူးခင်ဗျ။သူတွေပါမယ်လို့ပြောထားပါတယ်။အဲ့တော့အခုထိတော့16ဆိုပြီးတော့ကျွန်တော်တို့48ဦးဖွဲ့ထားပါတယ်။အဲ့တော့ဒါကတော့ joint ownership ဖြစ်တဲ့အတွက်လူကြီးတိုးကျင်တယ်၊ရှော့ကျင်တယ်ဆိုရင်လည်းဒါညှိနှိုင်းပြီးတော့လုပ်လို့ရပါတယ်။ဒါပေမဲ့အခုဖိတ်ထားတာတွေ့တာတော့စူရဘက်ကလည်း16ဦးဖိတ်ထားတယ်၊တန်းသားတွေဘက်ကလည်း16ဦး၊နိုင်ငံပါတီလည်း16ဦးဆိုတော့နောင်တော့ကြောင်းရင်ပြောင်းမယ်ဒီအစည်းအဝေးမှာတော့ပြောင်းမယ်နေတာမရှိဘူးဒါပေမဲ့အစိုးရတဲ့အနေနဲ့တော့လေဒီအစိုးရဘက်ကဝင်ယူမဲ့သူတွေကိုတော့ဒါလွတ်လွတ်လပ်လပ်ပေါ့လေလဲလေလို့ရတဲ့သဘောဖြစ်တော့ဒီနေ့မှလည်းအစိုးရဘက်ကနေတော့တောင်ဆန်းစုကြည်ဦးဆောင်ပြီးတော့ပြန်ပြီးတော့ဖွဲ့မယ်လို့ထင်တယ်ဒါနဲ့အတိအကျတော့အဲ့ဒီမှာပြီးမယ်တောင်ဆန်းစုကြည်ကတော့တက်ရောက်ပြီးတော့ဖွဲ့မယ်ကွန်ပြောမယ်မူဝါဒတွေကျွန်တော်ပေးမယ်ဒါသာရှိတယ်နောက်တောင်ဆန်းစုကြည်အနေနဲ့လည်းဥက္ကရာအနေနဲ့တာဝန်ယူမဲ့အနေထားမျိုးလည်းဖိတ်စာအားကျွန်တော်ကတော့တွေ့ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောထားတဲ့27ပင်လုံညီလာခံကိစ္စတွေကရောအဓိကနေရာမှာပါလာနိုင်စရာရှိပါလားရှင
့်27ရာစုပင်လုံညီလာခံကိုဇူလိုင်လကုန်အောင်မှာခေါ်နိုင်ဖို့ UDB လို့တော့အခု UDBDC အစည်းအဝေးမှာပဲဒီ27ရာစုပင်လာကနဲ့ပတ်သက်တဲ့ကိစ္စလေးလည်းတောင်ဆန်းစုကြည်အနေနဲ့ပြောကြားမယ်လို့တော့ထင်တယ်အလုံးလုံးဆိုတော့အခုကနိုင်ငံရေးပါတီရောတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေရောပထမဆုံးစုံတာဖြစ်တဲ့အတွက်ဒီ policy ကိုတော့အရှင်းပြမယ်ဆိုတဲ့အနေထားပါပဲ
ဟုတ်ကဲ့27ပင်လုံညီလာခံနဲ့ပတ်သက်လို့လက်မှတ်မထိုးကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားထဲမှာပေါ့နော်တန်တရားနဲ့ပြောစုသုံးသက်ချက်တွေလည်းရှိတာတွေ့ရပါတယ်ဆိုတော့ဒီအခြေအနေပေါ်မှာရောဦးလာမောင်ရွှေဘယ်လိုများသုံးသက်ပါလဲရှင်
ဒီကျွန်တော်တို့မေလ6ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးတော့လေဒီကျွန်တော်တို့အစည်းအဝေးလုပ်ပါတယ်အဲဒီအစည်းအဝေးမှာတော့ဒီ27ရာစုပင်လုံညီလာခံကျင်းပဖို့ပေါ့လေပြင်ဆင်ရေးကော်မတီကဖွဲ့ပြီးခဲ့ပါတယ်အဲဒီကော်မတီရဲ့မှာဆက်ကော်မတီတစ်ခုပါပြီးတော့ဆက်ကော်မတီတစ်ခုကတော့လက်မှတ်မြေထိုးထားရသေးတဲ့အတိုင်းအတာလက်မှတ်ကန်အဖွဲ့တွေကိုဖြည့်တွေ့ပြီးတော့ကျွန်တော်တို့ရှင်းပြဖို့စင်တိုင်းမှာဒီပါဝင်တဲ့လူတွေပါဝင်လာနိုင်ဖို့ကိုလေကျွန်တော်တို့ nilai ရှာပြီးဆောင်ရွက်ဖို့ဆိုတော့အစည်းအဝေးမှာလက်ညှိုးချက်တရှိတယ်။အဲ့ဒါတွေကိုတော့တက်ဆိုင်တဲ့ဆက်ကော်မတီတွေကလည်းလုပ်နေပါတယ်။မလုပ်နေတော့အခုကတော့နိုင်ငံစောသေးတော့ဆက်သွယ်နေတယ်၊တွေ့ဖို့ပြင်ဆင်နေတယ်၊ရှင်းပြဖို့လုပ်နေတယ်ဆိုတော့ဆက်ရှိပြီးတော့လာမယ့်ရက်ကအနည်းငယ်တည်းမှာတော့တရားတွေပေါ်မှာဆက်သွားကြည့်ရအောင်မယ်။ဒါတွေအဆင်ပြေသွားမယ်လို့တော့ထင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ဦးလမောင်ရွှေတို့ဒီနေ့နေပြီးတော့ကအစည်းအဝေးကဘယ်နှစ်ရက်အထိဒီအစည်းအဝေးတွေကိုဆက်ပြီးတော့ကျင်းပသွားဖို့စီစဉ်ထားပါလိမ့်ရှင်။
ကျွန်တော်တို့ UPDJC အစည်းအဝေးကတော့ဒီနေ့နဲ့ နှစ်ပြန်လုပ်ပါမယ်။နှစ်ပြန်ညနေပိုင်းမှာတော့ဒီ21ရာစုပြန်လုပ်ကြီးလာကပြင်ဆင်ရေးကော်မတီနဲ့အတိုင်းအတာလက်မဲ့ရည်ထူထားတဲ့အဖွဲ့ရှိဖွဲ့ခေါင်းဆောင်တွေနှစ်ပြန်ညနေပိုင်းမှာဆက်ဆွေးနွေးဖို့ရှိပါတယ်ခင်ဗျ။
ဟုတ်ကဲ့ဦးလမွန်ရွှေအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။